Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ18ရက်တောက်ကြနေညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနှံလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူသက်ဆက်တော်မှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါမြောက်ကိုရီးယားကဒီကနေ့နောက်ထပ်ပဲ့ထိန်ဒုံးကျည်တစ်စဉ်ပြစ်လို့ဆန်းသက်ပါတယ်သမရဘဝမှာလာမဲ့တနင်္ဂနွေနေ့ကြာရင်ကွန်မြူနစ်ကျူးပါနိုင်ငံခီးစဉ်စတင်ပါမယ်။ပါကစ္စတန်သမရဟောင်းဘူဂျူကြီးဟောင်းပါဗစ်မူရှာရက်နိုင်ငံကနေထွက်ခွာခွင့်ရသွားပါပြီ။ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အယက်သားသမရတေဦးထင်ကျော်ကနေအဆိုပြုထားတဲ့အဆိုရတဲ့ဖွဲ့စည်းပုံနဲ့ပတ်သက်လို့လွတ်တော်ရင်ဒီကနေ့ဆွေးနွေးခဲ့တဲ့သတင်းမှကြားမှာတော့
ပေါင်းဆက်ဖွဲ့စည်းတဲ့အတွက်လုပ်ငန်းများကိုဆောင်ရွက်တဲ့နေရာမှာထိရောက်ချင်းနဲ့စွမ်းဆောင်ရည်မြင်မာခြင်းလုပ်ငန်းကောင်ဖေဖော်ဆောင်ရခြင်း
NLD ပါတီကအမျိုးရာလွတ်တော်ကိုစလဲဒေါက်တာအောင်သူပါရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါဒါအပြင်တအောင်းပလောင်တပ်ဖွဲ့တွေကိုထိုးစစ်ဆင်ရမှာရှမ်ပီနယ်ရင်းကအရသားတွေကိုအစိုးရစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုတော့တအောင်းចောင်းသားလူငယ်အဖွဲ့ကပြောဆိုတဲ့သတင်းနဲ့နိုင်ငံတကာသတင်းဆောင်းပါးတွေမှာတော့နေပေါင်း90လောက်အတွင်းကျူဘာကိုပထမဆုံးသွားရောက်မဲ့အမေရိကန်သမ္မတဥပမာရဲ့ခီးစဉ်တွေအပြင်ကျူဘာမှာအမေရိကန်ကုမ္ပဏီတချို့စီးပွားရေးလုပ်ဖို့ကြိုးပမ်းလာတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့တောက်ကြနေနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပဲ့ထိန်ဒုံးကျည်တစ်စင်းကိုဒီကနေ့ထပ်ပြီးပြစ်လွှတ်လိုက်တာဟာကိုရီးယားကျွန်းဆွယ်ငင်းကြဲရေးနဲ့လုံခြုံရေးကိုချိန်ချောက်တဲ့လုပ်ရဖြစ်တယ်လို့ပြောပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချလိုက်ပါတယ
်။ Uri Gun은 최근 북한의 핵 미사일 개발 진척 상황을 엄중하게 인식하고 있습니다.
နောက်ကိုရီးယားရဲ့မကြာသေးခင်ကနျူကလ িয়ার ဒုံးကျည်ထုတ်လို့ရေးဆိုင်ရာတိုးတက်မှုအခြေအနေကိုကျွန်တော်တို့စစ်ဖက်ကသတိပြုမိပါတယ်။အခုဒီချိန်ဒုံးကျည်ပြစ်လွတ်တာဟာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုတိုက်ရိုက်တိုက်ခိုက်လိုက်တာဖြစ်ပြီးကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့ဘေးကင်းလုံခြုံရေးကိုအပြင်းအထန်ချိန်ချောက်လိုက်တာပါ။ကိုရီးယားသမ္မတနိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်တဲ့မြောက်ကိုရီးယားရဲ့ဘယ်လိုရန်စမှုမျိုးကိုမဆိုကာကွယ်ဖို့ကျွန်တော်တို့စစ်ဖက်ဟာအသင့်အနေထားအပြည့်အဝရှိနေပါတယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရမွန်ဆန်ဂျွန်းကပြောပါတယ်။မြောက်ကိုရီးယားပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်တန်ခတ်ရည်ယူမှုတွေချမှတ်လိုက်အပြီးရပိုင်းအတွင်းမှာပဲမြောက်ကိုရီးယားကဒုံးကျည်ပြစ်လို့ဆန်သက်တာပါဇန်နဝါရီလ6ရက်နေ့မှာမြောက်ကိုရီးယားက၄ချိန်မြောက်နျူကလ িয়ার ဆန်သက်မှုလုပ်ခဲ့တယ်လို့နောက်တစ်လအကြာမှာတာဝေးပြစ်ဒုံးပြန်တစ်စုံကိုပြစ်လွတ်ခဲ့တာကြောင့်နှစ်ပိုင်းကွဲနေတဲ့ကိုရီးယားကျွန်းဆွယ်မှာစစ်ရေးတင်းမာမှုမြင့်မားနေတာပါတာဝေးပြစ်ဒုံးပြန်ပြစ်လွတ်တာဟာတာဝေးပြစ်ပဲ့ထိန်ဒုံးကျည်ဆန်သက်တာကိုဖုံးကွယ်လှုပ်ဆောင်တာလို့အများကမြင်ကြပါတယ်
ဥရောပကိုရှေ့ပြောင်းဝင်ရောက်နေသူတွေအရေးဟာတူရကီနဲ့ဥရောပသမဂ္ဂ EU ကြားအမျက်ထုတ်ဆရာကိစ္စတခုမဟုတ်ပဲလူသားတွေပေါ်တံမိုးထားမှုနဲ့သက်ဆိုင်လာတာဖြစ်တယ်လို့တူရကီဝန်ကြီးချုပ်အာမန်ဒါဗူတိုဂလူကပြောပါရယ် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုရောက်ရှိနေတဲ့ဒီသိမ်းနဲ့ချီတဲ့ဒုက္ခသည်တွေကိုတူရကီနိုင်ငံစီပြောင်းရွှေ့ပေးဖို့သဘောတူညီချက်မူကြမ်းတရက်နဲ့ပတ်သက်ပြီး EU ခေါင်းဆောင်တွေနဲ့ Belgian နိုင်ငံ Brussels မြို့ကတွေ့ဆုံဆွေးနွေးပွဲမတိုင်ခင်ဝန်ကြီးချုပ်အာမန်ဒါဗူတိုဂလူကအခုလိုပြောကြားလိုက်တာပါလူခွေးလှုပ်ရှားဆောင်ရွက်နေသူတွေကတော့အခုလိုဒုက္ခသည်တွေပြန်ပို့ဖို့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်နေကြပါတယ်ဒီကိစ္စပြင်လင်မယ်ဆိုရင်တော့တူရကီနိုင်ငံသားတွေအနေနဲ့ EU နိုင်ငံတွေအတွင်းဗီဇာမလိုပဲခီးသွားလာနိုင်တဲ့အခွင့်အရေးပြင်တူရကီအနေနဲ့ EU အဖွဲ့ဝင်နိုင်ငံဖြစ်လာဖို့ပို့ပြီးတော့အလားအလာကောင်းလာမှလည်းဖြစ်ပါတယ်တူရကီအစိုးရအနေနဲ့သူတို့နိုင်ငံပေါ်အတိမတ်ပြုဖို့ညှင်းဆန်နေတာကြောင့် Cyprus နိုင်ငံကတော့ဒီအစီအစဉ်ကိုကန့်ကွက်ပါတယ်ဒါပေမဲ့လည်း Cyprus ခေါင်းဆောင်တွေအနေနဲ့ဒီချက်နဲ့ပတ်သက်ပြီးတော့အလျှော့ပေးမဲ့ပုံမျိုးတွေ့ရတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။တူရကီ၊ Greece နဲ့ Italy နိုင်ငံတွေကိုတရားမဝင်လူမှောင်ခိုကူပို့ဆောင်ပေးနေတဲ့သူတွေကိုနှိမ်နင်းဖို့ကိုတော့နှစ်ဖက်စလုံးကသဘောတူထားတာပါ။တရားဥပဒေစိုးမိုးမှုနဲ့လူသားတွေအနေနဲ့ဘေးဒုက္ခရင်ဆိုင်နေရတာတွေကိုအဆုံးသတ်နိုင်ဖို့တူရကီကနေ Greece နိုင်ငံကိုဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်တွေကိုတူရကီဘက်ကပြန်ပို့ဖို့အတွက် EU နဲ့တူရကီခေါင်းဆောင်တွေဆွေးနွေးနေကြတာဖြစ်ပါတယ်ခင်ဗျာ။
IS အစွန်ရောက်အဖွဲ့တွေအကြံဖက်ဝါဒီလက်နက်ကင်တစ်တွေစုဆောင်းပေးဖို့နဲ့ရမငွေရဖို့ကြိုးစားခဲ့တဲ့အမေရိကန်နိုင်ငံသားတူကိုထောင်ဒဏ်22နှစ်ခွဲချမှတ်လိုက်ပါတယ်။နယူးယောက်ပြည်နယ်ရိုချက်စတာမြို့ဖက်ဒရယ်တရားသူကြီးတူက Move It FG ကိုကြာသပတေးနေ့မှာပြစ်ဒဏ်ချမှတ်လိုက်တာပါ။ FG ဟာ IS အဖွဲ့အတွက်လူသစ်စုဆောင်းပေးသူတွေပထမဆုံးဖမ်းဆီးရမိသူဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်။2014ခုနှစ်က FBI သတင်းပေးနှစ်ဦးဆီးရီးယားကိုသွားပြီး IS အဖွဲ့ရဲ့ဝင်နိုင်အောင်လုပ်ပေးဖို့စူးစမ်းချိန်တွင်သူ့ကိုဖမ်းလိုက်တာဖြစ်ပါတယ်
အီရန်နိုင်ငံကြောတော့နောက်ခံပေးထားတဲ့ဟူဒီသဘုံတွေအပေါ်အာရဗ်နိုင်ငံတွေရဲ့လေကြောင်းစစ်ဆင်ရေးစတင်ပြီးတနည်းအကြာမှာတော့ယေမန်နိုင်ငံကအဓိကမြေပြင်တိုက်ခိုက်မှုစစ်ဆင်ရေးတွေကိုရက်စဲတော့မှာဖြစ်တယ်လို့ဆော်ရီအာရေဗီယာနိုင်ငံကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းမဟာမိတ်တပ်တွေအနေနဲ့ယေမန်တပ်ဖွဲ့တွေကိုလေကြောင်းတိုက်ခိုက်မှုအကူအညီနဲ့ယေမန်စစ်တပ်ဖွဲ့စည်းရမှာအကူအညီပေးသွားမှာဖြစ်တယ်လို့ဆော်ရီစစ်ဖက်ပြောခွင့်ရဗိုလ်မှူးကြီးအာမတ်အယ်အစရီက AP သတင်းဌာနကိုပြောပါတယ်ယေမန်မျိုးတော်ဆနာကို2014ခုနှစ်မှာဟူတီတပုံတွေကဝင်ရောက်စီးနင်းခဲ့တာကြောင့်သမရအဗ်ဒူရာဘူမန်ဆော်ဟာရီဟာဆော်ရီအာရေဗီယာကိုတင်းရှောင်ခဲ့ရပြီးတဲ့နောက်ပိုင်းတောင်ပိုင်းစိတ်ကမ်းမြို့အေဒင်ကိုပြန်လာနိုင်ခဲ့ပါတယ်ဆော်ရီဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်ယေမန်နိုင်ငံကစစ်ပွဲတွေအတွင်းလူတွေထောင်ထဲချီတည်ဆုံခဲ့တယ်လို့ဒီသတင်းပတ်အစောပိုင်းကလေကြောင်းတိုက်ခိုက်မှုကြောင့်ဆနာမြို့အနောက်မြောက်ဘက်ကဈေးတစ်ခုမှာလူ119ယောက်တည်ဆုံခဲ့ပါတယ်အခုခါမှာယေမန်နိုင်ငံသားအများစုဟာအစားအစာနဲ့ဆေးဝါးအကြီးအကျယ်လိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတောက်ကြနေညနေပိုင်းသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာတနင်္လာနေ့မှာကျူဘားနိုင်ငံကိုသွားရောက်မှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေကျူဘားနိုင်ငံကိုအလည်ပတ်သွားဖို့ပိုလွယ်ကူသွားစေမယ့်စီကံတမတ်ချက်ပြုပြင်ပြောင်းလဲရေးအသစ်တွေချမှတ်ဖို့အစဉ်သင်းဖြစ်နေပြီလို့အမေရိကန်အမျိုးသားလူမျိုးရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကပြောပါတယ
် We believe that engagement including greater trade travel and ties between Americans and Cubans is the best way
ပေါ်ပြီးကြီးမာတဲ့ကုန်သွယ်ရေးခရီးသွားလာရေးနဲ့အမေရိကန်နဲ့ကျူဘားနိုင်ငံသားတွေကြားဆက်ဆံရေးတွေအပါအဝင်ထိတွေ့ဆက်ဆံတာဟာအခွင့်အလမ်းတွေကိုဖန်တီးလာမှာအထောက်အကူဖြစ်စေဖို့နဲ့ကျူဘားလူထုအတွက်တိုးတက်မှုဖြစ်လာစေဖို့အကောင်းဆုံးနည်းလမ်းဖြစ်မယ်လို့ယုံကြည်တဲ့ကြောင်းဒါကြောင့်လဲသမ္မတခီးစင်ရဲ့တစီတစ်ပိုင်းအနေနဲ့ကျူဘားလူထုရဲ့လူဝင်ဆန္ဒတွေကိုထင်အပ်ပြောဆိုမဲ့လူခွင့်ရေးလှူရှားသူတွေအပါအဝင်အရေးပဲလူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့သမ္မတအိုဘားမားတွေ့ဆုံပါမယ်လို့ဆူဇန်ရိုက်စ်ကပြောပါတယ်သမ္မတအိုဘားမားရဲ့ခုခီးစဉ်ပေါ်ကျူဘားနိုင်ငံနဲ့ဆက်ဆံရေးပြန်ကောင်းလာစေမယ့်တမိုင်းဝင်အခွင့်အရေးတစ်ခုအဖြစ်အများအပြားကမျှော်လင့်ထားတာပါအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေကြားမှာတွန့်ဆုတ်တာတွေရှိတဲ့ကြားကပဲကွန်မြူနီကျူဘားနိုင်ငံနဲ့စီးပွားရေးနဲ့တန်တမာရေးဆက်ဆံမှုတွေပြန်ထူထောင်ဖို့သမ္မတအိုဘားမားကတွန်းတွန်းတိုက်တိုက်လုပ်ခဲ့တာပါဟာဗနာမြို့ကအမျိုးသမီးအီလီယန်နာယာဇာကသမ္မတအိုဘားမားသူ့ရဲ့အိမ်ကိုလာလည်ဖို့ဖိတ်ကြားတာကိုခီးစဉ်မစခင်မှာကလေးကသမ္မတအိုဘားမားကလက်ခံထားပါတယ်အမေရိကန်ပြည်ထောင်စုကနေကျူဘားနိုင်ငံစီနှစ်ပေါင်း90ကျော်တွင်ပထမဆုံးဒိုက်ရိုက်စာအဆက်အသွယ်လုပ်ပြီးတော့သမ္မတကလက်ခံထားတာပါလက်ရှိအမေရိကန်သမ္မတတူအနေနဲ့နှစ်ပေါင်း90နီးပါးအတွင်းကျူဘားနိုင်ငံပထမဆုံးခီးစဉ်ဟာ3ရက်ကြာမှဖြစ်ပြီးကန့်ကွက်နေဆဲလွှတ်တော်အမတ်တချို့အပါအဝင်ဒီမိုကရက်တစ်ရီပပ်ဘလီကန်ပါတီနှစ်ခုစလုံးကလွှတ်တော်အမတ်တွေအတူလိုက်ပါသွားကြမှာဖြစ်ပါတယ်
ကျူဘားဆိုရရဲ့စနစ်ကြဖိနှိပ်မှုတွေကိုရပ်ပစ်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားရဲ့ကျူဘားနိုင်ငံခီးစဉ်အတွင်းမှာဖိအားပေးဖို့ HRW လူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။လူအခွင့်အရေးကိစ္စနဲ့ပတ်သက်ပြီးတော့တိတိကျကျနဲ့ပြင်းပြင်းထန်ထန်ပြောဆိုဖို့လိုပြီးအဲ့လိုမှမဟုတ်ရင်တော့ရာစုနှစ်ဝက်ကြာဖိနှိပ်မှုခံခဲ့ရတဲ့ကျူဘားလူထုတွေအနေနဲ့သမ္မတအိုဘားမားရဲ့ခီးစဉ်အပေါ်ဘေ့စ်ဘောကစားတာနဲ့ဆက်ဆက်ပြီးတော့တိတာလောက်ထက်ပိုမှမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုဆိုင်ရာ HRW ညွှန်ကြားရေးမှူးဟိုဆေးမီဂေါVivanco ကပြောပါတယ်ကျူဘားသမ္မတ Raul Castro နဲ့အတူသမ္မတ Obama ဟာ baseball ကစားပွဲကိုတွားရောက်มาဖြစ်ပြီးကျူဘားအစိုးရခေါင်းဆောင်တွေကအတိုက်ခံတွေနဲ့ပါတွေ့ဆုံမှုစီစဉ်ထားပါတယ်ဒါအပြင်နိုင်ငံပိုင်ရုပ်မြင်သံကြားကနေတိုက်ရိုက်မိန့်ခွန်းပြောကြားมาပါအမေရိကန်နဲ့ကျူဘားနိုင်ငံဆက်ဆံရေးအသစ်ပြန်လည်စတင်ခဲ့တဲ့2014ခုနှစ်ကစလို့ကျူဘားနိုင်ငံရဲ့လူခွင့်အခြေအနေဟာကြီးကြီးမားမားပြောင်းလဲမှုမရှိဘူးလို့ HRW ကပြောဆိုထားပါတယ်ခင်ဗျာ
ပါကစ္စတန်သမ္မတဟောင်းဘူဂျိုဂျီယောင်ပါဗစ်မူရှာရက်ဖာသူ့ကိုခရီးသွားလာခင်ပိတ်ပင်ထားတာရုပ်သွင်းလိုက်ပြီးတဲ့နောက်တိုင်းပြည်ကနေပြပခရီးထွက်သွားပါတယ်။သူဟာနိုင်ငံတော်ပုံကံမှုအပါအဝင်တခြားဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။သမ္မတဟောင်းအပေါ်ခရီးသွားလာခင်ပိတ်ပင်ထားတာကိုရုပ်သိမ်းဖို့ပါကစ္စတန်တရားရုံးချုပ်ကဒီသတင်းမဲ့အစောပိုင်းမှာအစိုးရကိုအမိန့်ထုတ်လိုက်တာပါ။မစ္စတာမူရှာရက်ဖာဒီကနေ့အစောပိုင်းမှာဒူဘိုင်းနိုင်ငံကိုလေယာဉ်နဲ့ထွက်ခွာသွားပြီးသူဆိုအပြင်ဆယ်စုနှစ်နဲ့ချီပြီးမကြမ်းမမာဖြစ်နေတာကိုစေကူတော်မှုခံယူဖို့အတွက်ပြပကိုသွားမယ်လို့ကမန်းထားပါတယ်။သူ့ဘော်ဆွဲချက်တွေအားလုံးကိုရင်ဆိုင်ဖို့ပါကစ္စတန်ကိုပြန်သွားမှာပါလို့သမ္မတဟောင်းကအခိုင်အမာကတိပေးထားပါတယ်။ကျွန်တော်ဟာကွန်မန်ဒိုတဦးဖြစ်ပြီးအမိတိုင်းပြည်ကိုကျွန်တော်ချစ်ပါတယ်။တရင်ဘက်အနေနဲ့ဒါမှမဟုတ်လပိုင်းအတွင်းကျွန်တော်ပြန်လာပါမယ်လို့ပါကစ္စတန်ထုတ်ဒေါန်သတင်းစာကိုသူကပြောထားပါတယ်။2023ခုနှစ်မှာရွေးကောက်ပွဲဝင်ဖို့နိုင်ငံကိုပြန်သွားခြင်းကလေးကမစ္စတာမူရှရက်ဖ်ဟာဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။အဲဒီ2023ခုနှစ်မတ်လမှာပဲခရီးသွားလာခင်ပိတ်ပင်ချက်ကိုသူ့ဘော်ချမှတ်ခဲ့တာဖြစ်ပါတယ်။
ဘာသာကူးမြောင်းမှုနဲ့လက်ထပ်ထိမ်းမြှောက်မှုကိုအကာအကွယ်ယူပြီးငယ်ရွယ်သူအမျိုးသမီးတွေကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်မှုတွေရှိနေတယ်လို့ပါကစ္စတန်နိုင်ငံကဟိန္ဒူဘာသာဝင်တွေကပြောပါတယ်။ဟိန္ဒူအမျိုးသမီးတွေဟာမွတ်စလင်ဘာသာဝင်အဖြစ်နဲ့ကောသူတို့ကိုမတရားဖမ်းဆီးခေါ်ဆောင်သွားသူတွေရဲ့ဇနီးမယားအဖြစ်နဲ့ပါတရားရုံးမှာထွက်ဆိုရတယ်လို့ဆိုပါတယ်။အဲ့လိုတရားရုံးတင်စစ်ဆေးတဲ့အခါမှာလဲကာယကံရှင်တွေဒါမှမဟုတ်မိသားစုဝင်တွေအနေနဲ့အမှန်တိုင်းမထွက်ဆိုဖို့ချင်းချောက်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒေတာရင်းဩဇာညောင်းတဲ့မွတ်စလင်အမျိုးသားတွေဟာအပြစ်ပေးခံရတာမျိုးမရှိပဲသူတို့စိတ်ကြိုက်အမျိုးသမီးတွေကိုအလိုမတူပဲဖမ်းဆီးခေါ်ဆောင်ပေါင်းသိနေနေတာကြောင့်ဆင်းရဲတဲ့မင်းကလေးငယ်တွေဟာအခက်ကြုံနေရတယ်လို့ဟိန္ဒူဘာသာရေးကောင်းဆောင်တွေကပြောပါတယ်။ဒါပေမဲ့လည်းပကတိအခြေအနေဟာပိုရှုပ်ထွေးတာကြောင့်အရေးယူဆောင်ရွက်ဖို့ခက်ခဲတယ်လို့ရဲအရာရှိတချို့ကပြောပါတယ်။မွတ်စလင်တွေဟာဘာသာကြားတွေကိုလက်ထပ်ခွင့်မရှိတာကြောင့်ဟိန္ဒူအမျိုးသမီးငယ်တွေဟာအစ္စလာမ်ဘာသာဝင်အဖြစ်သွတ်သွင်းခံနေရတာပါ။အဲ့လိုဘာသာကူးပြောင်းခံရသူတွေထဲမှာအသက်မပြည့်သေးတဲ့သူတွေပါဝင်နေရတဲ့ပတ်သက်ပြီးအစ္စလာမ်ဘာသာရေးဆရာတွေမှလည်းတာဝန်မကင်းဘူးလို့ပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ
။မြောက်အတလန်တစ်စာချုပ်နေတူဖွဲ့ဦးဆောင်တဲ့တပ်ဖွဲ့တွေရဲ့ရဟယင်ဒဇင်ဟာအာဖဂန်နစ္စတန်တောင်ပိုင်းမှာဒီကနေ့အရေးပေါ်ဆင်သက်လာရပါတယ်။ဒါပေမဲ့ရဟယင်ပေါ်ပါသူအလုံးထိခိုက်ဒဏ်ရာရတာမရှိခဲ့ဘူးလို့အမေရိကန်စစ်ဖက်ပြောခွင့်ရသူကပြောပြီးတာလီဘန်တွေကတော့ရဟယင်ကိုသူတို့ပစ်ချလိုက်တာလို့ပြောတာကိုအမေရိကန်စစ်ဖက်ကပယ်ချပါတယ်။ဗတိမငြိမ်ဖြစ်နေတဲ့ဟယ်မန်ပြည်နယ်မှာအခုလိုရဟယင်အရေးပေါ်ဆင်ရတာပါ။အရီပြည်နယ်ရဲ့ခရိုင်14ခုဟာတာလီဘန်လက်နက်ကင်တွေရဲ့ထိန်းချုပ်မှုအောက်မှာရောက်နေပြီးမကြသေးခင်တရင်ဘက်တွေအတွင်းတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့နေရာလည်းဖြစ်ပါတယ်။ရဟယင်ဖြစ်ရတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ကြီးတပ်ပုံမူကြီးမိုက်ကယ်လော့ဟွန်က VOA ကိုပြောပါတယ်။နာတအလီခရိုင်ရှာဝါမန်ဒါအရက်မှာအမေရိကန်စစ်ဖက်ရဟယင်ဒဇင်ကိုပစ်ချလိုက်ပြီးရဟယင်ပေါ်ပါအမေရိကန်စစ်သားအလုံးအဲ့ဒီနေရာမှာတင်သေဆုံးသွားတယ်လို့သတင်းတောက်တွေစီပို့တဲ့ထုတ်ပြန်ချက်တစ်ခုမှာတာလီဘန်ပြောခွင့်ရသူကပြောထားပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုအောင်အောင်တို့ကပြောပြပေးသွားတော့ပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်းပါးတွေကိုဆက်တိုက်တင်ပြပေးသွားမှာပါပြည်ထောင်စုလွှတ်တော်ကနေရွေးချယ်တင်မြှောက်လိုက်တဲ့အယက်သားသမရသည့်ဦးထင်ကျော်ကနေအစိုးရဖွဲ့စည်းပုံလွှတ်တော်ကိုအဆိုပြုတင်သွင်းရမှာဒီကနေ့လွှတ်တော်မှာဒီအဆိုပြုချက်အပေါ်ဆွေးနွေးခဲ့ကြပါတယ်ရွေးချယ်ခံထားရတဲ့သမရဦးထင်ကျော်ကိုယ်တိုင်လည်းလွှတ်တော်ကိုပထမဆုံးအကြိမ်တက်ရောက်နားထောင်ခဲ့ပြီးလာမယ့်တနင်္လာနေ့ကျရင်တော့လွှတ်တော်မှာသူ့အဆိုပြုချက်အပေါ်ရှင်းလင်းဆွေးနွေးဖို့ရှိနေပါတယ်အဆိုပြုထားတဲ့အစိုးရသည့်ဖွဲ့စည်းပုံနဲ့ပတ်သက်လို့လွှတ်တော်ရင်းဒီကနေ့ဆွေးနွေးခဲ့တာတွေကို VOA သတင်းထောက်မမေခါကအခုလိုသတင်းပေးပို့ထားပါတယ်
မနေ့ကနိုင်ငံတော်သမ္မတသစ်ကလာမယ့်အစိုးရသစ်လက်ထက်မှာဝန်ကြီးဌာန22ခုသာထရှိဖို့တင်ပြခဲ့တာကိုဒီကနေ့လွှတ်တော်မှာဆွေးနွေးသွားတာမှာလွှတ်တော်ကိုယ်စားလှယ်အများစုကဒီလိုဝန်ကြီးဌာနတွေပေါင်းစည်းတာကိုကြိုဆိုလိုက်ကြပါတယ်ဒီလိုဆွေးနွေးမှုမှာရှော့ချပေါင်းစည်းလိုက်တဲ့ဝန်ကြီးဌာနတွေမှာရှိနေတဲ့ဝန်ထမ်းတွေရဲ့အနာဂတ်ကိုတေချာစွာလွှတ်တော်မှာတင်ပြပေးဖို့လွှတ်တော်အမတ်အချုပ်ကတင်ပြတာတွေလည်းရှိခဲ့ပါတယ် NLD ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်သူကတော့ဒီလိုဝန်ကြီးဌာနတွေပေါင်းစည်းလိုက်တာကြောင့်အတုံးစိတ်တွေရှော့ချလာနိုင်တယ်လို့အခုလိုလွှတ်တော်မှာတင်ပြခဲ့ပါတယ်
။ပေါင်းဆက်ဖွဲ့စည်းတဲ့အတွက်လုပ်ငန်းများကိုဆောင်ရွက်တဲ့နေရာမှာထိရောက်ချင်းနဲ့စွမ်းဆောင်ရည်မြင်မာခြင်းလုပ်ငန်းကောင်ထည်ဖို့ဆောင်ရွက်ခြင်းတွေကြာမြင့်တဲ့အချိန်ကာလကိုရှော့ချနိုင်ခြင်းစတဲ့အကျိုးကျေးဇူးများကိုရရှိမှာဖြစ်ပါတယ်။ရှော့ချခဲ့တဲ့ဝန်ကြီးဌာနမှာရှိတဲ့ယာရုများအတွက်အသုံးပြုနေတဲ့လစာစရိတ်အဆောင်ရောင်စရိတ်နဲ့အသုံးစရိတ်စတာဒီကိုရှော့ချနိုင်မှာဖြစ်ပြီးရင်းစည်းရိမ်များကိုအများပြည်သူအကျိုးအတွက်ပုံမူသုံးသွဲနိုင်မှာလဲဖြစ်ပါတယ်
။ဝန်ကြီးဌာနတွေရှော့ချတာမှာလုပ်ငန်းသဘောတက်ဆိုင်တဲ့ဝန်ကြီးဌာနအချင်းချင်းကိုတခုတည်းပေါင်းစည်းသွားမှာဖြစ်တာကြောင့်ဝန်ထမ်းအရေးအတွက်မလျှော့ချဘူးလို့လည်း NLD ပါတီကဗဟိုအလုံးမှုဆောင်ဦးထွန်းထွန်းဟိန်ကပြောဆိုထားပါတယ်။
ဝန်ထမ်းတွေကတော့ပြုတ်ပြစ်ကြမရှိပါဘူး။ဒီသူဝန်ထမ်းတွေကကျွန်တော်တို့ကပဲဆိုရင်တချို့ဥစ္စာတွေဌာနမရှိတော့တဲ့ဆိုရင်ဌာနပြောင်းဖို့ကတော့လူမှန်ပေါ့။သူ့ကြီးထားမယ်လို့ကျွန်တော်မကြားဘူးပေါ့။ဒါပေမဲ့အော်ရည်ကြည့်ပြပြီးတော့ပြောလို့မရဘူ
းဒီလိုဝန်ကြီးဌာနတွေရှော့လိုက်တဲ့အတွက်ဌာနတစ်ခုချင်းစီအလိုက်ကုန်ကျတဲ့ငွေကြေးပိုင်းလည်းအတော်တက်တာသွားမှာပါလက်ရှိမှာဝန်ကြီးတဦးလစာ330ဒုဝန်ကြီးတဦးလစာ320ကိုနိုင်ငံတော်ကပေးနေရပြီးဝန်ကြီးဒုဝန်ကြီးတို့အတွက်ပေးနေရတဲ့အဆောင်အယောင်တွေဖြစ်တဲ့အိမ်ကားစတဲ့အခြားသောအဆောင်အယောင်တွေအတွက်လည်းနိုင်ငံတော်ကကြားခံနေရတဲ့ဈေးတွေလည်းရှိနေပါတယ်ဒီဈေးတွေဟာအတော်လေးကိုတက်တာသွားမှာပါလက်ရှိအစိုးရတဲ့လက်ထက်ထားရှိမဲ့ဝန်ကြီးဌာန20ခုမှာ18ခုကသမရသည့်ဦးထင်ကျော်ကခန့်အပ်မှာဖြစ်ပြီးကြံ3ခုဖြစ်တဲ့ကာကွယ်ရေးနယ်စပ်ရေးရာဝန်ကြီးဌာနနဲ့ပြည်ထရေးတို့ကဖွဲ့စည်းပုံခြေကံဥပဒေရကာကွယ်ရေးဦးစီးချုပ်ကခန့်အပ်သွားမှာဖြစ်ပါတယ်။လာမယ့်တနင်္လာနေ့မှာဝန်ကြီးဌာနတွေရှော့ချပေါင်းစည်းလိုက်မှုအပေါ်သ တမရတဲ့ဥထင်ကျော်ကလွတ်တော်မှာရှင်းလင်းဆွေးနွေးတော်မှာဖြစ်ပါတယ်
ဒီထက်ကန်တမရဦးထင်ကျော်ဦးဆောင်မဲ့ဆိုရဖွဲ့တရဲ့ဝန်ကြီးဌာနအရေးအတွက်စီရင်ထွက်လာပါပြီ။အခုအရေးအတွက်ထက်ဝန်ကြီးဌာနတွေလျှော့ချထားတာကြောင့်အခုဆိုရဖွဲ့တမှာပါမဲ့ဆိုရဖွဲ့ဝင်အရေးအတွက်ဟာအရင်ကရှိခဲ့တာထက်ပိုပြီးနှဲတော့မှာပါ။ဒီဆိုရတဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုင်းရိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ဖုန်းနံပါတ်က12392382555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။မနက်ဖြန်ည9:00နာရီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ရှမ်းပြည်နယ်ရင်းကအရတားတွေကိုအစိုးရစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေတယ်ဆိုတဲ့သတင်းတင်ပြပါမယ်။အစိုးရတက်မတော်အနေနဲ့မြန်မာအစိုးရနဲ့ NCA ခေါ်အပြစ်ရလက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့ TNLA ခေါ်တအောင်းပလောင်တပ်ဖွဲ့အပေါ်တိုက်ခိုက်နေရမှာရှမ်းပြည်နယ်ဒေသခံပြည်သူတွေအပေါ်ပြစ်မှတ်ထားဦးတည်တိုက်ခိုက်နေပြီးလူအခွင့်အရေးတွေကျူးလွန်နေတယ်လို့တအောင်းကျောင်းသားလူငယ်အဖွဲ့နဲ့တအောင်းအမျိုးသမီးအဖွဲ့တို့ကဒီကနေ့မှပူရဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာတပ်မတော်အနေနဲ့တိုက်ပွဲတွင်ကခြေရွာသားတွေပေါ်ဖမ်းဆီးရိုက်နှက်ပြီးတော့ရွာတွေမိရှို့တာတွေကျူးလွန်နေခဲ့တယ်လို့လည်းတအောင်းလူမှုအခြေပြုအဖွဲ့တွေကထောက်ပြနေကြပါတယ်။ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာတပ်မတော်ကနေဒေသခံပြည်သူတွေပေါ်ပြစ်မှတ်ထားဥတီတိုက်ခိုက်နေပြီးလူခွင့်ရေးတွေကျူးလွန်နေတဲ့အပေါ်တန်းကြောင်သားလူငယ်အဖွဲ့နဲ့တန်းမျိုးသမီးအဖွဲ့တို့ကနေကန့်ကွက်ချုပ်ချကြောင်းပူးတွဲသဘောထားကြေညာချက်ထုတ်ပြန်ခဲ့တာပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာတပ်မတော်ကနေ TNL ခေါ်တောင်းပလောင်တပ်ဖွဲ့ကိုလိုက်လံရှင်းလင်းရေးလှုပ်ဆောင်ရမှာဒေသခံကြေးရွာသားတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့စစ်တမ်းကောက်ယူထားတဲ့တောင်းမျိုးသမီးဖွဲ့ရဲ့သွဲဖွဲ့သွင်းမှုနဲ့တတီပိုးကျင်ကခုလိုပြောပါတယ
်ခုခံရနေတောင်းရင်းကြေးရွာမှာဖြစ်နေဖြစ်စဉ်ကတော့တပ်မတော်ကနေမှာဒီအပြစ်နဲ့ရွာသားအယောက်20ကိုဖမ်းသွားတယ်တနည်းအားဖြင့်ခေါ်သွားလိုက်တယ်ခေါ်သွားပြီးမှ73ဦးကတော့ပြန်လွတ်လာတယ်တနည်းရွာသားတွေလည်း10ဦးလောက်ပြန်ထည့်ပြီးတယ်
ဖေဖော်ဝါရီလကနေမလာတိရှမ်းပြည်နယ်မြောက်ပိုင်းကိုခန့်ကြောင်းမဲနန်းခမ်းတီရာဘက်မှာမြမတမတော်ကနေရွာသားတရာခန့်ကိုဖမ်းဆီးခဲ့ပြီး၃ဦးကိုပြင်းထန်စွာညှဉ်းပန်းနှိပ်စက်ခဲ့တယ်လို့တိုက်ပွဲတွင်ရွာသား၃ဦးဟာလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တီတီပူးချင်းကပြောပါတယ်။ဒါအပြင်တိုက်ပွဲဖြစ်ပွားရာခြေရွာတွေမှာအင်ချီအလုံး20နဲ့ဒိုလောင်ဆန်စပါးတွေကိုလည်းမိရှုဖျက်ဆီးခဲ့တယ်လို့သူကဆိုပါတယ်။မလာဆန်းကနေစပြီးတော့မြမတမတော်ကနေရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာအင်အားတိုးချဲ့လာပြီးနောက်ပိုင်းဒေသတွင်းလှုပ်ရှားနေတဲ့တအားမလောင်တပ်ဖွဲ့နဲ့တိုက်ပွဲတွေဆက်တိုက်စုစုလို့ဖြစ်ပွားနေခဲ့ပါတယ်။ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကိုခိုင်မြို့နယ်ထဲကထောင်ထဲချီတဲ့ငုံငန်းနဲ့ဂျရန်ကြီးရွာသားတွေဟာနမ်ဖက်ကရွာဘက်မှာစစ်ပီးသိမ်းရှောင်နေရပါတယ်။ဒီစစ်ပြေဒုက္ခတွေကိုတန်းကြောင်သားလူငယ်ဖွဲ့တန်းမျိုးသမီးဖွဲ့ဒေသခံလူမှုကွန်ရက်ပေးရေးဖွဲ့တို့ကနေအကူအညီပေးဆောင်နေတယ်ဆိုပေမဲ့ရေရှည်မှာဆိုစိုးရိမ်စရာရှိနေတယ်လို့တီတီပိုးကျင်ကခုလိုဆက်ပြောပါတယ
်ဒီတစ်ပတ်အတွင်းကတော့ကျမတို့ကဒီလိုကြိုးတိုက်ရိုက်တိုက်ရိုက်အတွက်ပြင်ဆင်လို့ပေမဲ့လည်းဒီတိုက်ပွဲကဒီထက်အကြာသွားမယ်အိမ်ကံလူမိရတေးဘူးဆိုရင်တို့အတွက်အနိုင်ဆိုရင်ရှားရှိရယ်
မြမတမတော်ကလည်းရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာစစ်စင်ရွေးတွေတုံ့ပြန်လှုပ်ဆောင်လာတာဟာလက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရတက်ကိုအခက်သွေးစေအောင်ရှမ်းပြည်နယ်ဘက်မှာစစ်ပွဲတွေဖန်တီးနေတယ်လို့တောင်းပလောင်တပ်ဖွဲ့ရဲ့နိုင်ငံခြားရေးရာတာဝန်ခံတပန်းလှကခုလိုပြောပါတယ်
ဒီကပေါ်ရလာကိုသတိတော်အစမှတ်ပြုခြင်းမမရဘူးသူအပြောင်းလဲကာလမှာအပြည့်ပေးတဲ့တော်တော်ရှိတယ်အကြောင်းမလို့ဖြစ်ပြီးတဲ့ပိုင်းမှာစစ်ဆန်နေတဲ့နေရာမျိုးကိုဆောင်ဖို့ရင်းနေရတယ
်မြမတမတော်အနေနဲ့မလဆန်းကနေကနေ့ထိဒေသခံပြည်သူတွေပေါ်ဖမ်းဆီးချုံလန်ခံရသူ89ဦးရိုက်နှက်နှိပ်စက်ခံရသူ9ဦးပေါ်တာဖမ်းဆီးခေါ်ဆောင်မှု33ဦးလူနေအိမ်မိရှုမှု20အိမ်လူနေအိမ်ဖုံးကြီးကြောင်ပစ္စည်းလူရက်မှု၄ရွာကြေးရွာတွင်ပြည့်ခတ်မှုကြောင့်အပြစ်မဲ့ပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်း TNL ဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးပဋိပက္ခဖြစ်ပွားရမှာဒေသခံရွာသားတွေပေါ်ဥတီတိုက်ခိုက်နေတဲ့လူရက်ကိုလက်မခံနိုင်ဘူးလို့တန်းမျိုးသမီးဖွဲ့ရဲ့သွေးဖက်သွေးမှုနှစ်တီတီပူးကျင်ကခုလို့ပြောပါတယ
်။အရက်သားကိုပဲဥတီပြီးမှအရက်သားတွေစမ်းနဲ့အောင်ဖမ်းဆီးခေါ်ဆောင်ရဲ့နှက်တဲ့အဟာမျိုးတွေလည်းလုပ်တယ်၊ခိုင်ခောက်တဲ့အဟာမျိုးတွေလည်းလုပ်တယ်။အမကြီးတွေကိုကျေးရွာကိုဥတီပြီးမှပြစ်ခတ်တဲ့အဟာမျိုးတွေကတော့အင်းတန်းဒီလူလူထုအတွက်ကျေးရင်ကြာဝမ်းနေစရာကျမတို့ကဟိုတွေ့ရတာပေါ့နော်
။တန်းကြောင်သားလူငယ်ဖွဲ့နဲ့တန်းမျိုးသမီးဖွဲ့တို့အနေနဲ့မြမတမတော်ခန့်ဒီဖမ်းဆီးထားတဲ့ရွာသားတွေကိုအများဆုံးပြန်လွှတ်ပေးဖို့ညှင်းပန်းနှိပ်စက်ခံရသူတွေရဲ့နေနာမှုကိုကူစားပေးဖို့နဲ့ ပြမှုကျွလွန်သူတွေကိုအရေးယူပေးဖို့တိုင်းနာဒေသတွေမှာမြန်မာတပ်မတော်ကနေစစ်ရင်အားတိုးချဲ့နေမှုနဲ့ထုတ်စစ်ဆင်နေမှုကိုရန်တမ်းပြီးတပ်စုခွာပေးဖို့စတဲ့အချက်တွေကိုမလ၁၈ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ။
နိုင်ငံအိမ်မှာရှင်ကိုရိုနာနိုင်ငံကဒရင်တွေဖက်လက်ပေးရအောင်မှာတနင်္ဂနွေနေ့မှာသမ္မတဥပမာကျူဘဝနိုင်ငံကိုသွားဖို့စီစဉ်နေပြီးကျူဘအမေရိကန်နှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်လည်ထူထောင်ပြီးတဲ့နောက်ပထမဆုံးသွားရောက်မဲ့သမိုင်းဝင်ခီးစဉ်ဖြစ်သတ်မှတ်ထားပါတယ်။၅၅နှစ်အကြာမှာကျူဘအမေရိကန်နှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်လည်ထူထောင်ခဲ့တာဖြစ်ပြီးသမ္မတဥပမာကတ
င်းနဲ့ပတ်သက်လို့ဟာဘာနာမြို့ဟောင်းမှာအစ်တီစာပြုတ်လာတဲ့ချိန်လို့အင်ဂျီတော်ကတုံ့လုံးပြောဆိုပါတယ်။ CAK ရဲ့ရမန်နိုင်ငံအမေရိကန်နဲ့ကျူဘာပြီးခဲ့တဲ့ရှစ်လကမှတရမန်ဆက်ဆံရေးတရားဝင်ပြန်ပြီးတော့ထူထောင်ခဲ့တာပါ။သမ္မတဥဘာမာကခုလိုပြောပါတယ
်။ Diplomacy including having the courage to turn
အရင်ကမအောင်မြင်ခဲ့တဲ့မူဝါဒတွေကိုပြောင်းပြီးစာမျက်နှာသစ်ဖွင့်နိုင်ရေးမှာတန်တမာရေးရကြိုးပမ်းမှုရောကြေရရင်လုပ်ရမယ်ဆိုတဲ့တတိနဲ့လည်းလှုပ်ဆောင်ခဲ့တာပါဒီနည်းနဲ့ကျူဘာပြည်သူတွေနဲ့ထိတွေ့ဆက်ဆံရေးကဏ္ဍသစ်တစ်ခုကိုကျွန်တော်တို့စတင်လိုက်တာပ
ါကျူဘာနိုင်ငံပေါ်ရင်ကသတ်မှတ်ထားတဲ့ကုသရောင်းဝယ်ရေးနဲ့သွာလာခွင့်ကန့်အသက်တွေကိုအမေရိကန်ပြည်ထောင်စုဘက်ကလျှော့ပေးထားပါတယ်ကျူဘာပြည်သူတွေနဲ့ထိတွေ့နိုင်ရေးနည်းလမ်းတွေပို့ပြီးတော့ရှာနိုင်မယ်လို့လည်းသမ္မတဥဘာမကပြောလင့်ထားတာပါအခုတော့ရဲ့ကြာခီးစင်မှာသမ္မတဥဘာမရဲ့မိသားစုလည်းပါဝင်ပြီးကက်သီဒရယ်ဘုရားကျောင်းလိုရှင်ကျေးမှုနဲ့ဘာသာရေးထိမ့်မဲ့နေရာတွေကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်။ခီးစင်တွင်သမ္မတဥဘာမဟာကျူဘာသမ္မတရာဟုကက်စတိုနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။လူခွင့်ရေးကိစ္စလိုသဘောမတူနိုင်သေးတဲ့ကိစ္စတွေကိုပြောဆိုကြမဲ့တစ်ချိန်တည်းမှာနှစ်နိုင်ငံကြိုးတူကိစ္စတွေကိုလည်းဆွေးနွေးမှာပါ။လေးလာသုံးသပ်သူတွေကတော့ကျူဘာမှာလည်းပြောင်းလဲမှုတွေလုပ်ရလိမ့်မယ်လို့ဆိုပါတယ်။ဝါရှင်တန်မြို့တော်လက်တင်အမေရိကတိုက်ဆိုင်ရာရုံးကသုံးသပ်သူမတ်ခန်ဆန်ကအခုလိုပြောပါတယ
် What I think they understand is that the Cuban people need to be in the driver's seat for this
ကျွန်တော်မြင်သလားအခြေအနေတွေတိုးတက်လာလို့ဆိုရင်ကျူဘာပြည်သူတွေကအဓိကကြားတယ်ဆိုတာမျိုးအမေရိကန်ဆိုရဘက်ကနားလည်လက်ခံထားပါတယ်ကျူဘာပြည်သူတွေအနေနဲ့ဆက်ပြီးအားကောင်းလာတဲ့သူ့နိုင်ငံစီးပွားရေးလုပ်ငန်းတွေမှာပါဝင်ခွင့်ရလာမယ်အလားတူနိုင်ငံရေးမှာလည်းလွတ်လွတ်လပ်လပ်ပါဝင်ခွင့်ရဖို့လိုတယ်ဆိုတာပါ
ကျူဘာတိုက်ခံတွေနဲ့သမ္မတဥဘာမတွေ့ဆုံမဲ့အစီအစဉ်ကိုတော့ကျူဘာအစိုးရကကန့်ကွက်ထားပါတယ်။ဒါပေမဲ့သမ္မတဥဘာမကတော့တွေ့ပြအောင်တွေ့မယ်လို့ပြောပါတယ်။တစ်ချိန်တည်းမှာခီးစဉ်ရဲ့အဓိကအစီအစဉ်တစ်ခုအဖြစ်ကျူဘာပြည်သူတွေကိုတိုက်ရိုက်တွေ့ဆုံစကားပြောဖို့လဲသမ္မတဥဘာမအစီအစဉ်ထားပါတယ်။ပြီးခဲ့တဲ့အတိတ်ကနာကျင်ခဲ့တဲ့အဖြစ်အပျက်တွေကိုပြန်ပြောင်းပြောရင်းပုံမှန်ကောင်းမွန်တဲ့အနာဂတ်အတွက်ရှေ့ဆက်ဘာတွေလုပ်တင်တယ်လဲဆိုတာကိုချပြမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းကျူဘာပေါ်ချမှတ်ထားတဲ့55နှစ်ကြာပိတ်ဆို့ရေးယူမှုတွေကိုရုတ်သေးရေးမှအဓိကလှုံ့ဆော်နိုင်မဲ့ Republican အများစုဦးဆောင်နေတဲ့ American Congress လွှတ်တော်ကတော့သမ္မတဥဘာမရဲ့ပြောဆိုချက်တွေကိုလက်မခံသေးပါဘူး။ American နဲ့ကျူဘာနိုင်ငံရေးမူဝါဒတွေဆက်ပြီးအောင်မြောင်စီစဉ်ထားတဲ့အတိုင်းလှုံ့ဆော်မှုဆိုရင်သမ္မတဥဘာမအနေနဲ့ပါတီကြီးနေရဲ့စလုံးရဲ့ထောက်ခံမှုလိုအပ်ပါတယ်။ဒါကြောင့်လေဒီခီးစင်မှာ Republican အမတ်တွေကိုရောဒီမိုကရက်အမတ်တွေကိုရောသူနဲ့အတူခေါ်သွားခဲ့တာပါ။အမေရိကန်တက္ကသိုလ်ကပါမောက္ခတူဖြစ်တဲ့ William Lyle Grandel ကအခုလိုသုံးသပ်ပါတယ
်။ He has to show that it brings results.
ဒီလိုလုပ်တဲ့အတွက်ရလဒ်ဒီထွက်လာတဲ့ဆိုတာသမ္မတဥဘာမပြပါလိမ့်မယ်။ကုသရေးဝယ်ရေးဌာနမှရေးနယ်ပယ်မှာရလဒ်ဒီထွက်လာတဲ့ဆိုတာပြရမှာပါ။ဒီတော့နောက်တက်လာမဲ့သမ္မတဘသူပဲဖြစ်ဖြစ်ကျူဘာနဲ့ပတ်သက်လို့သမ္မတဥဘာမလုတ်ခဲ့တာတွေပြန်ကြည့်ပြီးဒါဟာအမျိုးသားရေးအကျိုးစီးပွားအတွက်အမှန်တကယ်အလုပ်ဖြစ်ခဲ့တယ်ဆိုတာကိုပြောလာပါလိမ့်မယ်
။သမ္မတရေးမျိုးတော်ကတော့သမ္မတဥဘာမရဲ့ကျူဘာခီးစဉ်ဟာတနေကန်ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်ကျူဘာနဲ့လုပ်ငန်းစဉ်တွေကိုနောက်ကျောင်းပြန်လှည့်မတော့အောင်တည်ကြစီမယ်ခီးစဉ်တစ်ခုဆိုပြီးပြောဆိုနေကြောင်းပါခင်ဗျာ
။ကိုသိန်းထားယူပါရှင်။ခုတစ်ဆက်တဲ့ကျူဘာမှာစီးပွားရေးလုပ်ဖို့အမေရိကန်ကုမ္ပဏီတချို့စတင်ကျူဘာလာတဲ့သတင်းတင်ပြပါမယ်။အမေရိကန်အစိုးရနဲ့ကျူဘာအစိုးရကြားဆက်ဆံရေးပုံမှန်ပြန်ဖြစ်မဲ့အခြေလာတွေစတင်နေချိန်မှာပဲအမေရိကန်ကုမ္ပဏီတချို့ကကျူဘာနိုင်ငံထဲမှာစီးပွားရေးလုပ်ဖို့စတင်ကြိုးစားနေကြပါပြီ။ဒါပေမဲ့နှစ်ပေါင်းများစွာအမေရိကန်အစိုးရရဲ့စီးပွားရေးပိတ်ဆို့မှုတန်ခတ်မှုခံထားရတဲ့ကျူဘာနိုင်ငံမှာစီးပွားရေးလုပ်နိုင်ဖို့အတွက်ဘယူရိုကရေစီအခက်အခဲတွေကိုကြော်လွှားကြရအောင်မှဖြစ်ပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေကျူဘာမှာယင်းနေမြုံနာမှုမလုပ်ရလို့တားမြစ်ထားတဲ့အမေရိကန်ရဲ့ကန့်သတ်ချက်တချို့ကိုမကြခင်ကရှော့ပေါ့ပေးခဲ့ပေမဲ့လည်းကျူဘာမှာစီးပွားရေးတွားလုပ်ခြင်းနဲ့အမေရိကန်ကုမ္ပဏီတွေတွေ့ကြုံနေရဆဲအခက်အခဲတွေကို VOA သတင်းထောက် Jim Rado ကသတင်းပေးပို့ထားပါတယ်။မဆူမြမုံကတင်ပြထားပါတယ်ရှင်
။ဝ
ဝိုင်းရင်ဆော့ဖ်ဝဲအင်ဂျင်နီယာကြီးနှစ်ယောက်ဖြစ်တဲ့ Horace Clements နဲ့ Saul Barrender တို့ကအခုလိုလက်ထွန်ဆက်မျိုးတွေကိုကျူဘားနိုင်ငံထဲမှာတက်ဆင်ထုတ်လုပ်နိုင်ဖို့မျှော်လင့်နေကြပါတယ်။ဧကတရာလောက်ကျဲတဲ့ကျူဘားလယ်မြေတွေနဲ့တင့်တော်အောင်လို့ဈေးသက်သာပြီးရိုးရှင်းတဲ့လက်ထွန်ဆက်တွေကိုသူတို့ကဒီဇိုင်းထွင်ထားတာပါ။ကျူဘားမှာဆက်ယုံသွားဖွင့်နိုင်ရင်နှစ်နိုင်ငံလုံးအတွက်အကျိုးရှိတယ်လို့ကျူဘားနယ်ဘွား Barrender ကရှင်းပြပါတယ်
။ We are ready to go and we have gotten the green light but
ကျွန်တော်ဘက်ကသွားလို့ဖို့အစဉ်အဆက်ဖြစ်နေပြီလောက်ခွင့်လည်းရထားပြီဒါပေမဲ့စားစလန်ကိစ္စတွေအစဉ်အဆက်ဖြားရတဲ့ဂျိုးနီစနစ်တွေအသေးစိတ်ကိစ္စလေးတွေအတွက်ဘက်ပေါင်းဆောင်ကခွင့်ပြုချက်မျိုးစုံလိုနေသေးတယ်ဗ
ျကျူဘားမှာဆင်မဲ့သူတို့လက်ထွန်ဆက်တွေအတွက် spare parts အပိုပစ္စည်းတွေကိုရနိုင်မဲ့နေရာတွေကျူဘားမှာအများကြီးရှိတယ်လို့ဆိုပါတယ်အဲဒါကြောင့်ထုတ်လုပ်စရိတ်သိပ်များမှာမဟုတ်တဲ့အတွက်လက်သမားတွေအနေနဲ့လဲဈေးသက်သက်တာတာနဲ့ဝယ်နိုင်မှာဖြစ်တယ်လို့သူတို့ကုမ္ပဏီအတွက်အောင်မြင်ဖို့အခွင့်အလမ်းများတဲ့အပြင်ကျူဘားကနေတောင်လက်ထွန်ဆက်တွေကိုပြန်ပြီးတော့တင်ပို့နိုင်ဖို့မျှော်လင့်နေကြပါတယ
် It's inevitable we'll make a profit
ကျွန်တော်တို့အမြတ်အစွန်းတွေရဖို့ရလာမှာပါမကြခင်အနာဂတ်မှာကိုကျွန်တော်တို့ရဲ့ထွန်ဆက်တွေကျူဘားမှာအများကြီးထုတ်လုပ်နိုင်မယ်လို့ကျွန်တော်အခိုင်အမာယုံကြည်တယ်ဗျ
သူတို့နှစ်ယောက်ကဖလော်ရီဒါပြည်နယ်တမ်ပါမြို့မှာရှိတဲ့ဒီဈေးကြီးလိုမျိုးကုန်စင်းလက်ကားဈေးကြီးတစ်ခုကိုလည်းကျူဘားမှာထူထောင်နိုင်ဖို့စိတ်ကူးရှိပါတယ်။စားတောက်ဆိုင်တွေလိုအပ်တဲ့အသီးအရွက်သတိဝလံတွေကိုလယ်သမားတွေကလာပြီးတော့စူဝေးရောင်းချနိုင်မယ့်နေရာမျိုးဖန်တီးနိုင်ဖို့လိုလားနေကြတာပါ။ကျူဘားမှာဒီလိုမျိုးစီးပွားရေးလုပ်ဖို့အမေရိကန်အစိုးရရဲ့ခွင့်ပြုချက်ကိုရထားပြီဖြစ်လို့ကျူဘားအစိုးရစီကခွင့်ပြုချက်ယူဖို့ဟာဗာနာမြို့တော်ကိုသွားခဲ့သူတချို့လည်းရှိကြပါတယ်။ကျူဘားအပေါ်နှစ်ပေါင်းများစွာကြာအောင်အမေရိကန်ကချမှတ်ထားတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတချို့ကိုရှော့ပေါ့ပေးလိုက်တာကြောင့်အမေရိကန်ကုမ္ပဏီတော်တော်များများကကျူဘားမှာယင်းနှိမ့်နှံဖို့စဉ်းစားလာကြတယ်လို့မိုင်ယာမီတက္ကသိုလ်ကသုတေသီတယောက်ကပြောပါတယ်လျှက်စစ်မီးရရှိနိုင်မှုနဲ့တခြားအခြေခံအစားအုံပိုင်းအားနည်းချက်တွေဥပဒေပိုင်းအခက်အခဲတွေရှိနေတာကြောင့်တော်တော်များများလည်းစိတ်ပျက်ကုန်တယ်လို့ပြောပြပါတယ
် You're looking to invest in a country where the government can act
စိတ်ကူးပေါက်သလိုရုတ်တရက်အတိတ်ပဲမရှိထင်ရလုံးနိုင်တဲ့ဆိုးရအုပ်ချုပ်နေတဲ့နိုင်ငံမျိုးဖြစ်နေတော့ဒီချက်ကနိုင်ငံသားကလာပြီးတရားရင်းနှီးမြှုပ်နှံမဲ့သူတွေအတွက်တကယ်လာပြီးရင်းနှီးမှုတွေလုပ်ဖို့အထောက်အကူမဖြစ်နိုင်ပါဘူ
းကျူဘားနိုင်ငံအနေနဲ့အဖက်ဖက်ကလိုအပ်ချက်တွေရှိနေပြီးဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နိုင်ဖို့ခီးသွွားလုပ်ငန်းဆေးပြင်းလိမ့်နဲ့ RAM အရက်လုပ်ငန်းတွေကလွဲလို့တခြားကရနိုင်တဲ့ဝင်ငွေမရှိသလောက်ပဲလို့လဲသူကသုံးသပ်ပါတယ်ရှင
်မဆူမြတ်မမရှင်ဒီကနေ့ညနေခင်းစီစဉ်တွင်မကြခင်ပြီးဆုံးတော့မှာပါကြမ်းရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံကနောက်ထပ်ပဲ့ထိန်တုံးကြီးတစ်စင်းကိုဒီကနေ့ထပ်ပြီးပြစ်လိုက်တာဟာကိုရီးယားကျွန်းဆွယ်ငင်းကြိုင်းနဲ့လုံခြုံရေးကိုချိန်ချောက်တဲ့လို့ရဖြစ်တယ်လို့ပြောပြီးတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြစ်တင်ရှုတ်ချပါတယ်ကိုရီးယားသမ္မတနိုင်ငံရဲ့လုံခြုံရေးကိုချိန်ချောက်တဲ့မြောက်ကိုရီးယားရဲ့ဘယ်လိုရန်စမှုမျိုးကိုမဆိုကာကွယ်ဖို့တောင်ကိုရီးယားစစ်ဖက်ဟာအသင့်အနေထားအပြည့်အဝရှိနေတယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနပြောခွင့်ရမွန်ဆန်ဂျွန်းကပြောပါတယ်မြောက်ကိုရီးယားပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်လိုက်ပြီးဂျပန်အတွင်းမှာပဲမြောက်ကိုရီးယားကဒီကနေ့ဒုံးကျည်ပြစ်လွတ်ဆန်သက်တာပါဥရောပကိုရွှေပြောင်းဝင်ရောက်နေသူတွေရေးဟာတူရကီနဲ့ဥရောပသမဂ္ဂ EU တို့ကြားအများထုတ်ရမယ့်ကိစ္စတခုမဟုတ်ဘဲလူသားတွေပေါ်တံပိုးထားမှုနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကပြောပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှရောက်နေတဲ့ဒိန်းနဲ့ကြီးတဲ့ဒုက္ခတွေကိုတူရကီနိုင်ငံစီပြန်ပြောင်းရွှေ့ပေးဖို့သဘောတူညီချက်မူကြမ်းတရားနဲ့ပတ်သက်ပြီး EU ခေါင်းဆောင်တွေနဲ့ Belgian နိုင်ငံ Brussels မြို့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်မှာဝန်ကြီးချုပ်ဒါဗူတိုဂလူကအဲ့လိုပြောတာပါ။ပါကစ္စတန်သမ္မတဟောင်းဘိုဂျိုဂျီဟောင်းပါဗက်စ်မူရှာရက်ဖာသူ့ကိုခီးသွားလောက်ကင်ပိတ်ပင်ထားတာရုပ်သိမ်းလိုက်ပြီးတဲ့နောက်တိုင်းပြည်ကနေပြည်ပခရီးထွက်သွားပါတယ်မစ္စတာမူရှာရက်ဖာဒီကနေ့အစောပိုင်းမှာအာရဗ်ဆော်ဘွားများပြည်တော်စုဒူဘိုင်းမြို့ကိုလေယာဉ်နဲ့ထွက်ခွာသွားပြီးသူ့ဆိုအပြင်ဆက်စုနှစ်နဲ့ကြီးမကြမ်းမမဖြစ်နေတာကိုစေကူတော်မူခံယူဖို့အတွက်ပြည်ပကိုခီးဆက်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရင်းမှုကကိုရနိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာလာဝါလီဖြစ်ပါတယ် VOA American အတန်းညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ20မိနစ်အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
်
This program has come to you from the Voice of America, Washington.